ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြင်သစ်ဂျာမနီခေါင်းဆောင်တွေတွေ့ဆုံပြီးယူကရိန်းပြည်ပခန့်အတွက်ငြိမ်းချမ်းရေးဆိုင်ရာအစုပြုချက်တရက်ပေါ်ဆွေးနွေးတာဆုံးသက်သွားပြီလို့ရုရှားနိုင်ငံကပြောပါတယ်။တောက်ကြနေညပိုင်းကဆွေးနွေးပွဲဟာအပြုသဘောဆောင်တယ်လို့မစ္စတာပူတင်ရဲ့ပြောခွင့်ရတူကစနေနေ့အစောပိုင်းမှာပြောပေးမယ်အသေးစိတ်ကိုတော့မပြောပါဘူး။အခုဆွေးနွေးပွဲပြီးတဲ့နောက်ရုရှားခေါင်းဆောင်ကယူကရိန်းသမ္မတပက်ထရိုပိုလိုရှန်ကိုစီကိုတယ်လီဖုန်းကတစ်ဆင့်ဆက်သွယ်စကားပြောမှာဖြစ်တယ်လို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်ပြင်သစ်သမ္မတဖရွန်ဆွာအော်လန်လူနဲ့လည်းတနင်္လာနေ့မှာနောက်ထပ်ဆက်သွယ်မယ်လို့ရုရှားသမ္မတရဲ့ပြောခွင့်ရကပြောပါတယ်။သူနဲ့မစ္စတာအော်လန်လူနှစ်ယောက်မစ္စတာပူတင်ကိုတင်ပြမယ်အစည်းအဝေးဟာဥရောပတိုက်ငြိမ်းချမ်းရေးကိုကောက်ွယ်ဖို့ရည်ရွယ်တာဖြစ်တယ်လို့မော်စကိုမြို့တော်မှာလုပ်တဲ့ဆွေးနွေးပွဲမှာတိုင်ခင်မစ္စမာကယ်ကပြောပါလေအခုပြည်ပခါအတွက်ယူကရိန်းနိုင်ငံရဲ့ချုပ်ချာနေပြည်ပိုင်ဆိုင်မှုအပေါ်အခြေခံတဲ့အဖြေအသင့်ဖြစ်တယ်လို့ဆိုပြီးတော့အဆွေပြုချက်နဲ့ပတ်သက်ပြီးမစ္စတာအော်လန်ကကြေညာရေးနေ့မှာပြောပါလေဒီအစည်းအဝေးဟာအပြစ်ခတ်ရေးဆိုင်ညှိနှိုင်းချက်ကိုတိုးလာစေတယ်လို့မစ္စတာပူလူရှန်ကိုကပြောပါလေ